ချင်းလွတ်လပ်ရေးအဖွဲ့ KAO ဌာနချုပ်အနီးကနေရာ၄နေရာကိုဒီနေ့မနေ့အစောပိုင်းမှာစစ်ကောင်စီကလေကြောင်းပုံချဲတိုက်ခိုက်ခဲ့တာကြောင့်ကိုဝင်ဆောင်မျိုးသမီးတူထိခိုက်ဒဏ်ရာရခဲ့တယ်လို့ KAO ပြန်ကြားရေးတာဝန်ခံကပြောပါတယ်လေကြောင်းကတိုက်ခိုက်ချိန်မှာတရုတ်နိုင်ငံဘက်ကအချက်ပြသတိပေးထားတွေရှိခဲ့တယ်လို့လည်းပြောပါတယ်။လာရှိုးမြို့မှာတော့တင်းရှောင်နေသူဒေသခံပြည်သူတချို့နေရပ်ပြန်လာတွေရှိနေပေမဲ့အများစုကတော့ဒီလေကြောင်းရန်ကိုစိုးရိမ်တာကြောင့်မပြန်ရဲပဲရှိနေပါသေးတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုဇော်ဝင်းလိုင်ပြောပြပေးပါအောင်ခင်ဗျာ
။ကချင်ပြည်နယ်မိုးမောင်းမြို့နယ်အတွင်းတိုက်ပွဲတွေပြင်းထန်နေချိန်ဒီကနေ့မနေ့အစောပိုင်းမှာစစ်ကောင်စီကကချင်လွတ်လပ်ရေးအဖွဲ့ KAO ဌာနချုပ်ဦးနီးကနေရာလေးနေရာကိုဘုံကျဲတိုက်ခိုက်ခဲ့တာပါ။ဒီကနေ့မနေ့အစောပိုင်းဒေချောင်းတိုက်ခိုက်မှုကို KIO ပြန်ကြားရေးတာဝန်ကဘူမူကြီးနော်ဘူးက VOE ကိုအခုလိုပြောပါတယ
်။မနေ့ကအညတကောင်12နာရီကျော်တနာရီချိန်လောက်ပါပေါ့နော်။ဟိုထွဲလို့ယူဆရတဲ့လေနဲ့ဘုံကျဲတာရှိပါတယ်ခင်ဗျာ။အဓိကတော့ဟိုမိုက်ဆပ်ပါဆိုတဲ့ကျေးရွာပေါ့နော်။အဲ့ဘက်မှာခရီးရန်ဖျားချောင်းမှာလည်းဘုံကျဲတွေကျပါတယ်။နောက်ဒီလိုလိုတို့ရင်ကလုံးမှာလဲကြပြီးမှဝန်ဆောင်မိခင်တို့ကတော့တာယာရလည်းရှိပါတယ်။နောက်ဟိုမုံလဲခက်ဒီမှာလဲကြပါတယ်။မချနာပမောကားလန်းပေါ်ကမြို့တိကုံတော်ဘက်မှာလဲကြပါတယ်ခင်ဗျာ။အဲ့ဘက်ကလည်းပြည်သူလူထုတည်ထိုက်ခဲ့တဲ့ဆိုတာကတော့ကြားရပါတယ်။ဒါလောက်အချိန်နေဆိုတာကတော့အခုမကြားရသေးပါဘူးခင်ဗျာ
။လိုင်ဇာမြို့အနီးတက်ခိုက်ချိန်မှာတရုတ်နိုင်ငံဘက်ကအချက်ပြသတိပေးတာတွေရှိခဲ့ကြောင်းလဲဆက်ပြောပါတယ်။
ဒီယူပက်ကတော့ဒီကတော့ဟိုနေသက်လုံချုံကြီးအရာပေါ့နော်ဒေဂျောင်းဟိုသူတို့ဖိုက်တာတွေပြန်ဝေးတဲ့အနေထားတွေနောက်အချက်ပြတဲ့ဒီကြီးဒီပစ်ပေါက်တာတွေတော့ရှိပါတယ်ဟိုပစ်ခတ်တာမျိုးတွေတော့မရှိပါဘူးခင်ဗျာ
မိုင်းလန်ခက်ရွာဟာလိုင်ဇာမျိုးအနီးမှာတည်ရှိပြီး2023ခုနှစ်အောက်တိုဘာလအတွင်းကလက်နက်ကြီးကြားရောက်ခဲ့တာကြောင့်ကလေး၁၁ဦးအပါအဝင်လူ30နီးပါးတေဆုံးခဲ့တဲ့နေရာဖြစ်ပါတယ်ဒီဖြစ်စဉ်မှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာလို့ KIO ကပြောဆိုပြီးစစ်ကောင်စီကတော့ KIA ကရန်တုံလောင်ယုံပောက်ကွဲတာလို့ညင်းဆိုထားပါတယ်။မြို့သစ်နဲ့ကုံလောကတော့မုံမောက်မြို့နယ်အတွင်းမှာတည်ရှိပြီးပြီးခဲ့တဲ့မတ်လက KIA ကသိမ်းယူခဲ့တာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကတော့တအောင်းမျိုးသားလူမျိုးရေးတက်မတော် TNL ထိန်းချုပ်ရာရှမ်းပြည်နယ်မြောက်ပိုင်းကကွက်ခိုင်မြို့ကိုစစ်ကောင်စီကဘုံကျဲတက်ခိုက်တာရှိခဲ့ကြောင်းကွက်ခိုင်မြို့ကလူမှုကယ်ဆယ်ရေးဝန်ထမ်းတအူးကပြောပါတယ်။
ရတော့အဲ့ဒီဒီရက်ွက်တည်းရဲ့နောက်ကျော်ပေါ့ဂျွာရဲလောက်ခက်ခက်ရှိတော့ဂျွာရလေတော့အဲ့ဒီကိုခြားသွားတယ်လို့ကြားရတယ
်ဒီဘုံကျဲတက်ခိုက်မှုမှာကယ်ဆယ်ရေးအဖွဲ့တွေမသွားရောက်နိုင်တာကြောင့်အထီးအခိုက်အခြေအနေမသိရကြောင်းနဲ့လောလောဆယ်မှာတော့ကွက်ခိုင်မျိုးကဒေသကနေဟာဘေးလွတ်ရာအနီးအနားကကြေးရွာတွေကိုတင်းရှောင်နေကြကြောင်းပြောပါတယ်ဒီလ9ရက်နေ့ကလည်းကွက်ခိုင်မျိုးမှာတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီကလေကြောင်းက၄ကြိမ်လောက်ဘုံကျဲတက်ခိုက်ခဲ့တာကြောင့်လူ6ဦးသေဆုံးပြီး10ဦးခန့်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီလ6ရက်နေ့ကတော့တီဘောမြို့နယ်နောင်ကော်ကြီးကျေးရွာကိုစစ်ကောင်စီကဘုံကျဲခဲ့တာကြောင့်တန်ခါတပားပြန်လည်တော်မူပြီးနောက်တပ်တပားထိခိုက်ဒဏ်ရာရခဲ့တယ်လို့အမျိုးသမီး2ဦးသေဆုံးခဲ့ကြောင်းလဲ TNL ကသတင်းထုတ်ပြန်ပါတယ်။ပြီးခဲ့တဲ့လနဲ့ဒီလဇန်းပိုင်းနေ့မှာ MNDAA ထိန်းချုပ်ရာလောက်ကင်တဲ့တိမ်နီမြို့တွေကိုစစ်ကောင်စီက6ကြိမ်တိုက်ခိုက်ခဲ့တာမှာအရက်သားအနည်းဆုံး15ဦးသေဆုံးခဲ့ကြောင်းMNDAA ကသတင်းထုတ်ပြန်ထားပါတယ်။စီရေးလစ်လာတုံးသက်သူတွေကတော့လာရှိုးအခြေဆိုင်အရှိမြောက်တိုင်းစစ်ဌာနချုပ်ကို MNDAA ကိုကန့်တက်တွေကသိမ်းယူပြီးတဲ့နောက်စစ်ကောင်စီဘက်ကလေကြောင်းတက်ခိုက်တာတွေတိုးမြင့်လှုပ်ဆောင်လာကြောင်းပြောပါတယ်။လာရှိုးမြို့မှာတော့အခုအခါတိမ်းရှောင်နေသူတချို့နေရပြန်လာတာတွေရှိပေမဲ့အများစုကလေကြောင်းရံကိုကြောက်တာကြောင့်မပြန်ရဲသေးကြောင်းစစ်ရှောင်နေသူလာရှိုးမြို့ကတဦးကပြောပါတယ
်။ပြန်နေပြန်ပြန်ပြီကြပြန်ကြည့်တော့ပြန်လည်တော့ဘောတော့မေးပါပြီသူကဖိုင်မှုတော့ဝရှိသေးတယ်အစိစအားကြီးတော့အခုတော့ဒီလိုတော့ပေါ့ပါပါဘာလဲတော့ပြန်ပြီးတော့လည်းမပြန်မီရဲ့ဒီတော့ဒီဘုန်းကြီးတော့ပေါ့နော်
လာရှုမြို့မှာလောလောဆယ်တယ်လီဖုန်းနဲ့အင်တာနက်အဆက်အသွယ်တွေပြတ်တောက်နေပြီး MNDAA အဖွဲ့ကရက်ွက်တွေအတွင်းမှာအချိန်ပိုင်းနဲ့အင်တာနက်လိုင်းသုံးနိုင်အောင်ဆောင်ရွက်ပေးတာတွေရှိနေတယ်လို့ UWSA ဝါတာဖွဲ့ဆက်ဆံရေးရုံးမှာလည်းအင်တာနက်အသုံးပြုနိုင်အောင်စီစဉ်ပေးတာတွေရှိနေပါတယ်။ဒီရက်ပိုင်းတွေမှာတော့စစ်ကောင်စီတပ်နဲ့ TNL ပူးပေါင်းတပ်တွေကြားမှာနောင်ချုံမြို့နယ်ဘက်မှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ပြင်ဦးလင်မြို့ကိုဝင်ရောက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ဒေသခံပြည်သူတွေနဲ့စစ်ကောင်စီမိသားစုဝင်တွေမန္တလေးဘက်ကိုပြောင်းရွှေ့လာတာတွေရှိနေပါတယ်။ရှမ်းမြောက်ဒေသတိုက်ပွဲတွေအတွက်တရုတ်နိုင်ငံကကမကထာပြုပြီး6ကြိမ်မြောက်ဟိုက်ကင်ဆွေးနွေးပွဲကိုကျင်းပဖို့စီစဉ်ခဲ့ပေမဲ့စစ်ကောင်စီကတက်ရောက်ဖို့ညှင်းဆိုခဲ့တဲ့နောက်တရုတ်အထူးကိုယ်စားလှယ် တင်းရှိကျွမ်းဟာနေပြည်တော်ကိုရောက်ရှိနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။တောင်တီယန်နယ်လေကိုကန့် MNDAA နဲ့ရခိုင် AA ပါဝင်တဲ့ညီနောင်မဟာမိတ်သုံးဘွဲ့ကတော့စစ်ကောင်စီကတိုက်ပွဲဖြစ်ပွားတာမရှိဘဲမြို့ရွာတွေအပေါ်ဘုံကျဲတက်ခိုက်တာတွေရပ်ဆိုင်းစေဖို့အတွက်တရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံတွေကဝိုင်းဝန်းတားဆီးပေးကြဖို့တောင်းဆိုထားပါတယ်ခင်ဗျာ။